ကျမတို့မိန်းကလေးတွေဟာခန္ဓာကိုယ်တိဆောက်မှုအရာယောက်ျားတွေလောက်ကြံ့ခိုင်မှုမရှိသလိုပင်ကိုယ်စိတ်အခန့်အားဖြင့်လည်းအားငယ်တတ်ကြပါတယ်မြန်မာနိုင်ငံလိုအာရှနိုင်ငံတခုမှာတော့ရိုးရရင်ကျေးမှုဓလေ့ထုံးစံအရာထိန်းကျောင်းထားတာကြောင့်မိန်းကလေးတွေဟာကိုယ်ကြီးပင်လာတဲ့လူမှုအတိုင်းဝိုင်းရဲ့စံထားသတ်မှတ်ချက်တွေကြားထဲမှာနေသားကြပြီးလူသားတယောက်အနေနဲ့မိန်းကလေးတယောက်အနေနဲ့ရှိတဲ့အခွင့်အရေးတွေကိုတော့မသိသူတွေအများကြီးရှိနေပါတယ်အခုလပိုင်းရပိုင်းနေအတွင်းမှာတော့ကဘာနဲ့အဝမ်းမှာအမျိုးသမီးတွေအပေါ်ကိုယ်စိတ်နှလုံးမချမ်းမသာဖြစ်စေတဲ့လိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုဆိုတဲ့အတန်နဲ့အဖြစ်အပျက်တွေတောင်းတောင်းညံလာကြချိန်အထိလဲမြမပြည်တဲကအမျိုးသမီးကြီးငယ်တွေထဲမှာအစော်ကားခံလိုက်ရမှန်းမသိသူရာခိုင်နှုန်းမြောက်များစွာရှိနေပါသေးတယ်။ဒါကြောင့်ဘလို့ကိစ္စမျိုးတွေဟာနှောက်ယှက်စော်ကားမှုမြောက်ပါတယ်လဲဆိုတာအမျိုးသမီးတို့သိရစေဖို့အာရှလူ့အခွင့်အရေးကော်မရှင်ကရှေ့နေကြီးဦးမင်းလွင်ဦးကိုမေးကြည့်တဲ့အခါသူကအခုလိုပြောပါတယ
်။သူတယောက်ရဲ့ကိုယ်သိက္ခာကိုထိပါသေးတဲ့စကားမျိုးဖြစ်တယ်သူတယောက်ရဲ့ကိုယ်စိတ်ပါးကိုညှိနှောင်းစီလေကိစ္စမျိုးဖြစ်တယ်စတဲ့ဥစ္စာတွေပေါ်ပေါက်လာတယ်ဆိုလို့ရှိရင်တော့ဒါ sexual harassment မို့
အမျိုးသမီးအရေးဆောင်ရွက်နေတဲ့ Triangle အဖွဲ့ရဲ့ Director မခင်လေးကတော့ခုလိုအသေးစိတ်ပြောပြပါတယ
်အဓိကကတော့ဒီအမျိုးသမီးတယောက်ကိုသူ့ရဲ့နေမိုင်းဆိုင်ရာကိုတိုက်ရိုက်ထိတွေ့တာမှမဟုတ်ဘူးပေါ့နော်ဒီအမျိုးသမီးတယောက်စိတ်အနှောက်အယှက်ဖြစ်သွားမဲ့စကားလုံးမျိုးနဲ့တိုက်ရိုက်ချစ်စေဖုန်းနေဆိုဆိုရှယ်မီဒီယာတွေကနေတဆင့်ပြောတာဒီအမျိုးသမီးတယောက်ကိုအင်္ဂါအစိတ်ပိုင်းမျိုးသူ့တဘောမတူပဲနဲ့တခုခုပြောဆိုတာလုပ်ငန်းဝင်မှာဆိုရင်လည်းမတိတလို့လို့နဲ့ပေါ့နော်အသားယူပြီးတော့လောက်တာတော့ပြောတာဆိုတာအခွင့်အရေးယူတာဗတ်စကားပေါ်မှာခန္ဓာကိုယ်လေးကိုထိတာမျိုးမျိုးသားတွေကနေပြီးတော့မျိုးသမီးငယ်တွေကိုနောက်ကထက်ချက်မကွာလိုက်ပြီးတော့ဒီအမျိုးသမီးစိတ်နှောက်ယှက်ဖြစ်စေမဲ့စကားမျိုးတွေပြောရဲဆိုတဲ့ဟာတွေကလည်း sexual harassment နဲ့မှပါတယ
်အစော်ကားခံလိုက်ရမှန်းသိလို့သက်ဆိုင်ရာကိုတိုင်တန်းမယ်ဆိုရင်တော့မှမျိုးသမီးတို့ရင်ဆိုင်နေရတဲ့ပြဿနာကိုမခင်လေးကအခုလိုဆက်ပြောပြပါဗျာ
။ကျွန်တော်တို့ဒီလူမျိုးတွေအတွက်မျိုးသမီးတွေကလည်းဒီဥပဒေရှိသားတော်မသိနေတဲ့ဟာလည်းပြဿနာတစ်ခုဖြစ်တယ်။နောက်ဥပဒေကိုကင်တွယ်ကျင့်သုံးတဲ့လူတွေကိုယ်တိုင်ကလည်းဒါဟာအသားပဲ့ပါသွားတာမဟုတ်ဘူး။အခုအလုပ်တွေမလုပ်နိုင်နဲ့မင်းတို့ပဲအလုပ်ရှုပ်မယ်ဆိုရယ်စိတ်ပြည့်စေအောင်တွားရောက်တိုင်တန်းတဲ့အခါမှာပြောဆိုမှုတွေကလည်းမျိုးသမီးတွေအပေါ်မှာကိုယ်မှာအခွင့်အရေးရှိတဲ့အတိုင်းနဲ့ဒီအခွင့်အရေးကိုအသုံးချခွင့်မရအောင်ဖြစ်တဲ့ဒီလိုမျိုးမထင်မြင်တဲ့စကားတွေနဲ့ပေါ်ပေါ်လွှင်လွှင်ပြောတာတွေကလည်းကျွန်တော်တို့မျိုးသမီးတွေအတွက်ဒီလိုတက်တနာတွေဖြစ်လာရင်လည်းမကြပိတ်ထားပါလို့ပြောနေအောင်တွန်းအားပေးသလိုဖြစ်နေတဲ့အတွက်မျိုးသမီးတွေကသူတို့စိတ်ခံစားချက်ကဒါမမြတ်တက်စရာမတတိစရာဆိုတာသိပေမဲ့ခုနလိုမျိုးပြီးပတ်ဝန်းကျင်ရဲ့ထောက်ပံ့မရတဲ့အတွက်ဒါတွေကိုမပြောပြတာလို့လည်းထင်တယ
်။မခင်လေးတို့ပညာပေးနေတဲ့အခြေခံလူအတိုင်းဝိုင်းကမသိကြတဲ့အဲ့ဒီနှောက်ယှက်စော်ကားမှုအကြောင်းကိုတက္ကသိုလ်ကျောင်းသူတွေရောသိကြပါသလား။အခွေတက္ကသိုလ်ကမြန်မာစာပမုခဒေါက်တာဇင်မာတန်းပြောပြတာကိုနားဆင်ကြည့်ပါရှင်။
ယောက်ျားလေးယောက်ျားမင်းကလေးတော့ပြောများပြောကြတယ်လေ။ဒီ online မှာလည်းပြောနေတာလေးရှိတယ်။တောင်းမှုကျောင်းသားတွေမှာအဲ့လိုမျိုးတွေကိုပြောနေတာကိုသူတို့နေရာအားလုံးကဒါတပြောပါပါပဲနောက်ပြန်လို့ပဲထင်နေတာလေ။ဒီလိုမျိုးအိမ်မိုင်းဆိုင်ရာသောဟာမှုရောက်တယ်ဆိုတာလုံးဝကိုသူကလုံးဝမသိတဲ့ပုံစံနဲ့ဖြစ်နေတယ်ဒီမှာ
American ပြည်ထောင်စုလုပ်ငန်းခွင်ဒန်းညူညီမြရေးကော်မရှင်ကတော့လိမ်မိုင်းဆိုင်ရာသောဟာနှောက်ယှက်မှုကိုကာယကံရှင်ကခွင့်မပြုတဲ့မလိုလားတဲ့ကာမပိုင်းအရာအသားယူမှုကာမနဲ့ပတ်သက်တဲ့အခွင့်အရေးပေးဖို့တောင်းဆိုမှုနဲ့ကာမသဘောပါတဲ့စကားစာသားဒါမှမဟုတ်ကိုယ်ထိလက်ရောက်သောဟာမှုတွေပါဝင်တယ်လို့အဓိပ္ပာယ်ဖွင့်ဆိုထားပါတယ်အမျိုးသမီးတဦးကိုထိုးနှက်လိုတဲ့သဘောနဲ့အမျိုးသမီးအများစုထိခိုက်စေတဲ့ဝေဖန်ချက်တွေကိုပြောဆိုတာတွေဟာလည်းတရားဥပဒေကိုချိုးဖောက်ခြင်းဖြစ်တယ်လို့အတိအလင်းရေးသားထားပါတယ်။အမေရိကန်ပြည်ထောင်စုကအဲ့ဒီလိုအဓိပ္ပာယ်ဖွင့်ဆိုပေမဲ့လိမ်မိုင်းဆိုင်ရာစော်ကားနှောက်ယှက်မှုဆိုတာဟာသက်ဆိုင်ရာနိုင်ငံရဲ့ယဉ်ကျေးမှုဓလေ့ထုံးစံတွေအပေါ်မူတည်ပြီးတော့အတိမ်အနက်နဲ့အပြစ်အကြီးအသေးကွာသွားတယ်လို့ပြောပြတာကတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်တရားလွှတ်တော်ရှင်နေကြီးဦးအောင်သိန်းဖြစ်ပါတယ
်။အိန္ဒိယလိုနိုင်ငံမျိုးမှာအမေမတယောက်ကိုကြည့်ပြီးတော့ဇက်ကနှုတ်ကခြေကပိုက်ကြီးကပြောရင်တော့မှလိမ်မိုင်းဆိုင်ရာစော်ကားမှုဖြစ်တတ်မှတ်တယ်လို့ကျွန်တော်ကြားဘူးတယ်ပေါ့ကျွန်တော်ရှိမှာကတော့အဲ့ဒီလိုပြောတဲ့ဆိုတဲ့ဟာဟာတစ်ဖက်မင်းကလေးရဲ့ဂွန်ဝိတ်ဟောထိပါတယ်ဆိုတဲ့ဟာနဲ့သွားပါပြီးတော့နှွယ်တယ်ဆိုတဲ့သဘောမျိုးကြီးသက်ရောက်တာပေါ့နော်လိမ်မိုင်းဆိုင်ရာစော်ကားမှုဆိုတဲ့အတိုင်းကြာဟာနိုင်ငံဒေသတစ်ခုတည်းသူ့ရဲ့ culture နဲ့တော့အဓိကသက်ဆိုင်တယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
ဒီကနေ့ခေတ်ဟာ internet online ခေတ်ဖြစ်တဲ့အတွက်လိမ်မိုင်းဆိုင်ရာစော်ကားနှောက်ယှက်မှုဆိုတာဟာကိုထိလက်ရောက်ဒါမှမဟုတ်နှုတ်နဲ့ကျူးလွန်တာအပြင်တယ်လီဖုန်း message တွေလူမှုကွန်ရက် post တွေနဲ့မှတ်ချက်တွေမှာပါတွေ့လာရပါတယ်။နိုင်ငံနဲ့အဝမ်းလူထုလူဒန်းစားပေါင်းစုံကြမှာဒီလိုလိမ်မိုင်းဆိုင်ရာစော်ကားနှောက်ယှက်မှုကျူးလွန်သူတွေကိုဟန့်တားဖို့အပြစ်ပေးဖို့နဲ့အစော်ကားခံနေရသူတွေရဲ့အခွင့်အရေးကိုသိဖို့ဘာတွေဆောင်ရွက်တဲ့မှာတလဲ။အာရှလူ့အခွင့်အရေးကော်မရှင်ရဲ့ရှေ့နေကြီးဦးမင်းလွင်ဦးကအခုလိုစပြီးတော့အကြံပြုပါတယ်။
တူတယောက်ရဲ့ကုန်တိခါကိုညွန်အောင်ပြောဆိုတယ်ပြောဆိုမျိုးကဒါရင်ဖြစ်တယ်ဒါရင်မပြောရဘူးကျွန်တော်ကျောင်းနေမှာကစပါလို့ပြည်ဦးညွန်နိုင်မှာထည့်ပြီးတော့တခါလေပညာပြီးသွားမယ်ဆိုလို့ရှိရင်ဒါရီကတဖြည်းဖြည်းနဲ့ပြတ်ပျောက်သွားနိုင်တယ
်ပမောက္ခဒေါက်တာစင်မာတန်းပြပြတာကလည်းဦးမင်းလွင်ဦးနဲ့တသဘောတည်းပါပဲ
ပညာပေးဖို့ပေါ့နော်ဟိုဒီအစိုးရအနေနဲ့ပဲဖြစ်ဖြစ်ကျောင်းတွင်နဲ့ပညာရေးဝန်ကြီးဌာနပဲဖြစ်ဖြစ်ပေါ့နော်ဒါအများကြီးလိုအပ်လာပြီလို့ပြောချင်ပါတယ်ငားလည်းလောက်ခရကျောင်းစာသင်ခန်းတွေထဲမှာအချင်းချင်းပြောချင်တယ်လို့ထင်တယ
်ရှင့်နေကြီးဦးအောင်သိန်းကတော
့ online ပေါ်ကနေပေါ့ခြိကပိုက်ခြိကပါပြောလာတယ်ဆိုရင်ကိုကမခံနိုင်တော့အဲ့ဒီဟာနဲ့ပတ်သက်ပြီးကိုအမှုဖွင့်ဝင်ရှိတာပေါ့ဆိုင်ဆောင်နဲ့ပတ်သက်ပြီးညဉ့်ညမ်းစွာပြောဆိုလာရင်လည်းဒါထောက်ကြောက်ကားကြီးလိုဟာမျိုးနဲ့ကျွန်တော်တို့အရေးယူဆောင်ရွက်လို့ရတယ်ဆိုတော့ဟိုဟာဒီပေးထားတာပဲလေ
Triangle အဖွဲ့ရဲ့ Director မခင်လေးကတော့ကျောင်းနေမှာသာမကလူလူတွေအထိပညာပေးရမယ်လို့ဆိုပါတယ
်နိုင်ငံတော်ဒီလိုကအစိုးရတာဝန်ရှိတဲ့သူတွေကနေပြီးတော့မီဒီယာတွေတုံးသူတို့ရဲ့အခြား Communication Channel တွေတုံးပြီးတော့လုပ်တင်တယ်ဒါပေမဲ့အစိုးရဘိုင်းကဒီဟာကိုတိတ်ပြီးတော့တဲ့ဝင်ဝင်နဲ့အာယုံဆက်ပြီးလောက်တာလည်းမတွေ့ရတယ်လို့သူတို့ဘက်မှလည်းလှုပ်ဆောင်မှုအားနည်းတော့ကျွန်တော်တို့ EFF ဖွဲ့စည်းတဲ့အနေနဲ့ဒီကွက်လက်ကိုဖြည့်တဲ့အနေနဲ့အတိတ်ပညာပေးအလုပ်တွေကိုဒီထက်ပို့ပြီးတော့ကျွန်တော်တို့လုပ်ရမယ်တဘောမှရှိရဲ့လောက်တဲ့အခါမှာလည်းလူကြီးတွေကအများစုအကြံဖက်မှုတွေကိုခံနေရတယ်ဒါကိုလူသားတွေကနားလည်ပြီးပါစာနာပြီးပါလူကြီးတွေပုံလေးစားမှုနဲ့ဆက်ဆံပြီးတော့မှဒီကငင်းကြမ်းတဲ့မိသားစုတွေကိုတိဆောက်ပါဆိုတဲ့ message မျိုးနဲ့ကျွန်တော်တို့စီယုံမယ်ဆိုရင်တော့လူသားတွေလည်းပို့ပြီးနားဝင်လာမယ်လို့ကျွန်တော်ထင်ပါတယ်
တကယ်တော့ sexual harassment ဆိုတဲ့လိင်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှုနဲ့ပတ်သက်ပြီး1986မှာကတည်းက Red Book Magazine ကလူမှုစစ်တမ်းတစ်ခုကရုပ်ခဲ့ပြီးတော့2016ခုနှစ်မှာလဲ Elephant in the Valley ကလိလာချက်တစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီချက်လက်တွေအရပြမ်းမြအမျိုးသမီး90ရာခိုင်နှုန်းနဲ့နှီးပညာနယ်ပယ်ကအမျိုးသမီး60ရာခိုင်နှုန်းဟာမလွတ်လပ်တဲ့လိင်မှုဆိုင်ရာအသားယူမှုနဲ့နှောက်ယှက်တွေကိုခံခဲ့ရတယ်လို့ဖော်ပြထားပါတယ်။Microsoft Corporation ကြီးကိုတည်ထောင်သူဘီလီယံနာတထေးကြီး Bill Gates ရဲ့ဇနီး Melinda Gates ရဲ့ကဘာကျော် Time Magazine ကြီးမှာဖော်ပြခဲ့တဲ့ The World is Finally Listening ဆိုတဲ့ဆောင်းပါးတွေကအစာကြောင်းတချို့နဲ့အဆုံးသတ်ပါရစေ။သူရေးသားတာကတော့ဒီလိုပါ။ကျမတို့တွေဒီကနေ့အထိဒီကိစ္စတွေထိတ်တိုက်ရင်ဆိုင်နေရတာဟာကျမတို့စိတ်ဆိတ်နေခဲ့လို့ပါပဲ။ကျမတို့ဆက်လက်တိတ်ဆိတ်နေရင်ဒန်းတူညီမျှမှုမရှိတာ၊တရားမျှတမှုမရှိတာတွေကိုဆက်ပြီးအကာအကွယ်ပေးတယ်လို့ဖြစ်နေပါလိမ့်မယ်။ဒီတော့ကျမတို့ရဲ့အတန်ကိုညှင့်ရမှာဖြစ်ပါတယ်။ကြည်ကြလောင်လောင်အတန်ပေးကြပါတယောက်ကိုတယောက်ပြောပြအကာအကွယ်ပေးကြပါအဲ့ဒီအခါကြားမှမခွဲခြားတဲ့တရားမျှတမှုဟာကျမတို့မိမသားအားလုံးကိုအကျိုးပြုလာပါလိမ့်မယ်နောက်ဆုံးမှာအဲ့ဒီအတိုင်းပဲဖြစ်ရမှာမဟုတ်ပါလားရှင်